ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်အတွင်း TNP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့တူပျောက်ဆုံးနေတာတပတ်ရှိပြီဖြစ်ပါတယ်။ဒီပျောက်ဆုံးမှုဟာ RCSS ကဖမ်းထားတယ်လို့ TNP ကယူဆပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ထံကိုလည်းစတင်ထားတယ်လို့သိရပါတယ်။တအန်းနိုင်ငံရေးအထိုင်ဝန်ခံကောင်စီကလည်းညီညွတ်ရေးအတွက်ရှေ့ရှုပြီးတော့အမြန်ဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်
။ရှမ်းပြည်နယ်မိုင်းကိုင်မြို့နယ် TNP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိုင်းနုံဟန်ဟာသူ့မိခင်ဇာပနာကိုတွားရောက်ပြီးမိုင်းကိုင်ကိုပြန်လာစဉ်တုံတော့ကြီးရွာအုပ်စုပန်လော့ရွာအနီးမှာဇန်နဝါရီလ10ရက်နေ့ကပျောက်ဆုံးသွားတာအခုသတင်းတစ်ပတ်ရှိသွားပါပြီ။သူနဲ့တူဇနီးတဲ့နဲ့ခုနှစ်လသားအရွယ်ကလေးငယ်တို့ပါပျောက်ဆုံးနေတာဖြစ်ပြီးအခုထိအဆက်အသွယ်မရသေးဘူးလို့ TNP ပါတီကပြောပါတယ်။ချမ်းပြည်တောင်ပိုင်းလက်နက်ကိုင်ဖွဲ့ RCSS ကနေဖမ်းဆီးထားတယ်လို့ TNP ကယူဆပြီးခရင်ရွေးကောက်ပွဲကော်မရှင်နဲ့ GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီတို့စီကိုဒီကိစ္စစာပို့ထားတယ်လို့မိုင်းကိုင်မြို့နယ် TNP ပါတီရဲ့လက်ရှိအလုပ်မှုဆောင်မိုင်းအောင်ခမ်းက VOA ကိုပြောပါတယ်
။ကိုယ်ဆိုင်ဒီပါတင်းဆန်းနာမမရအောင်လက်ရှိတော့ကျွန်တော်တို့ဒီနယ်ရေကော်ပိုက်ကွန်ရှင်စီကျွန်တော်တို့စာတင်ထားတယ်။ငမတော့ခရံရေကော်ပိုက်ကွန်ရှင်နဲ့စာပို့ထားတယ်။မြို့နယ်ကွန်ရှင်တို့ကျွန်တော်တို့ပြီးခဲ့တဲ့ဇန်နဝါရီနေ့ကနေစာပို့ထားတယ်။ဒါပေမဲ့ခုချိန်ပြီးတော့အကြောင်းပြန်ကြမှုတော့မရှိသေးဘူး။ GMC ကိုလည်းကျွန်တော်စာပို့ထားတယ်။အဲဒီနေ့မှပို့ပေးလိုက်တာပေါ့နော
်။မိုင်းအောင်ခမ်းဟာရခင်မိုင်းကိုင်မျိုးနဲ့ TNP ပါတီရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။မိုင်းနုံဟာနဲ့မိသားစုဟာလက်နက်ကင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ရှမ်းတောင်ပိုင်းတပ်ရဲ့တုံလော့ကျေးရွာစစ်ဆေးခေတ်ကိုဖျက်ပြီးတဲ့နောက်ပိုင်းအဆက်အသွယ်ပြတ်သွားခဲ့တာကြောင့်ဒါဟာ RCSS လက်ချက်အဖြစ်ဆွဆွဲတာတွေရှိနေပါတယ်။ RCSS ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ကော်မတီစီကိုထပ်မံအကြောင်းကြားစာပို့ခဲ့တယ်လို့လည်းပြောပါတယ်။ RCSS ပြောရေးဆိုခွင့်ရှိသူကတော့မိုင်းနုံဟန်ပျောက်ဆုံးနေတဲ့နေရာဟာသူတို့ထိမ့်ချုပ်နယ်မြေမှာဖြစ်ပွားတာမဟုတ်ကြောင်းညင်းဆိုထားပါတယ်။တအမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီအဖွဲ့ဝင်တဦးကတော့တိုင်းရင်းသားအချင်းချင်းညီညွတ်ရေးကိုရှေ့ရှုပြီးအမြန်ဆုံးပြန်ပြီးလွတ်ပြေးဖို့အတွက်တောင်းဆိုထားပါတယ်
။ဆိုင်းတိုင်းကအတူတူရှိတဲ့ဒီလိုဓာရီကမလွတ်ခြင်းမလွတ်ထားဘူး။အဓိကတော့ကွန်ပျူတာပရိုမီတာစုရတာအပြင်းနဲ့ရောဒီနဲ့အမှုတမီရဲ့ပုဂ္ဂလိတွေရောသူရောအများဆုံးပြန်လုပ်ပေးခဲ့ခြင်း။ဒါကကျွန်တော်တို့အဓိကအားသောက်ပေးခြင်းနဲ့နောက်နောက်လည်းဒီလိုမျိုးပြဿနာတွေမဖြစ်ဖို့အားလုံးမှာအတောင်းရှိတယ်။လက်နက်ကန်ခေါ်ရှိမှလည်းဒါတောင်းရင်ရှိတယ်။ဒါကလည်းချင်းချင်းလေးလေးလုပ်ပေးဖို့အားသောက်ပေးခြင်းနဲ့
2015ခုနှစ်တုန်းကလည်းမိုင်းကိုင်မျိုးနဲ့ရခိုင် TNP ပါတီဥက္ကဋ္ဌနဲ့အတွင်းရေးမှုကို RCSS ကဖမ်းဆီးခဲ့ပြီးတလကျော်အကြာကြာမှပြန်လွှတ်ပေးခဲ့ကြောင်းတမ်းနိုင်ငံရေးအတိုင်ပင်ခံကောင်စီရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ RCSS ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPSS ရှမ်းမြောက်ပိုင်းလက်နက်ကိုင်အဖွဲ့တမ်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ပူးပေါင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်ကြောင်မဲတီဘုံမြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်။ဒီတိုက်ပွဲတွေကြောင့်မိုင်းကိုင်မြို့ပေါ်မှာစစ်ပြေးဒုက္ခတွေက2500လောက်တင်းရှောင်နေရတယ်လို့ကြောင်မဲနဲ့တီဘောမြို့တွေမှာလည်းအနည်းဆုံး400လောက်စစ်ပြေးကနေတင်းရှောင်နေကြတာဖြစ်ပါတယ်။